အစ္စရေးလဗနွန်နယ်စပ်တလျှောက်3လကြာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေအများဆုံးအဆုံးသတ်သွားလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းအမေရိကန်တန်တမန်တဦးကကြားသာဗြိတိန်မှာပြောကြားလိုက်ပါတယ်။လဗနွန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ဘေရုတ်မြို့မှာ၄နိုင်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထူးတန်ကိုယ်စားလှယ် Amos Hochstein ကသတင်းနောက်တွေကိုပြောကြားလိုက်တာပါ။အမေရိကန်သမ္မတအင်ဗီရောအကြံပေးလက်ဖြစ်တဲ့ Amos Hochstein ဟာလေဗနွန်ယာယီဝန်ကြီးချုပ်နိုင်ငံသားယာယီဝန်ကြီးစစ်တပ်အကြီးအကဲနဲ့ပါလီမန်ဥက္ကဋ္ဌတို့နဲ့တွေ့ဆုံခဲ့ပါတယ်။လက်ရှိနေဆက်တင်းမာမှုတွေအချိန်ဆက်လက်မြင့်လာမှာကိုလေဗနွန်ပြည်သူတွေလိုလားကြမှာမဟုတ်သလိုနေဆက်နှစ်ဖက်စလုံးမှာရှိတဲ့လေဗနွန်ပြည်သူတွေရောအစ္စရေးပြည်သူတွေပါနေရက်တန်တန်ရေးအတွက်တန်တမာရေးကြိုးဝတ်မှုအပြည့်ထွက်ဖို့လိုနေပြီလို့ Hochstein ကတိုက်တွန်းပါတယ်။အစ္စရေးကိုဟာမတ်အဖွဲ့ကစတင်တိုက်ခိုက်ခဲ့တဲ့အောက်တိုဘာ9ရက်နေ့နောက်ပိုင်းဣသရေးစစ်တပ်နဲ့အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hezbollah စစ်အုပ်စုတို့အကြိမ်ကြိမ်အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်